သတ်ရှိနာခင်ဗျာအမေရိကန်နိုင်ငံသားဝင်ကြီး Condoleezza Rice နဲ့ဂျာမနီဝင်ကြီးချုပ် Angela Merkel တို့ဟာအမေရိကန်နဲ့ဂျာမနီတို့ပူးတွဲလှုပ်ဆောင်နေတဲ့အကြမ်းဖက်ဝါဒဆန့်ကျင်လုပ်ငန်းတွေကိုဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းနဲ့ဥရောပမှာရှိတဲ့အမေရိကန်ထိန်းသိမ်းစခန်းတွေအကြောင်းကိုပြောဆိုခဲ့ကြပါတယ်။ဒါအပြင်အမေရိကန်အနေနဲ့ဂျာမနီနိုင်ငံသားတူကိုအကြမ်းဖက်သမားဆိုပြီးတော့မှားယွင်းဖန်ဆီးထားခဲ့တဲ့အကြောင်းဝန်ခံခဲ့တယ်လို့ဂျာမနီဝန်ကြီးချုပ်ကပြောဆိုခဲ့တဲ့အကြောင်းဘာလင်မြို့ကနေ VOA သတင်းတောက် David Golas ကသတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်လက်ပြီးတင်ပြပေးပါမယ်။အမေရိကန်နိုင်ငံသား၏ဝန်ကြီး Condoleezza Rice ဥရောပကိုမထောက်ခွာခင်ကပြောသောခဲ့တဲ့အထက်မှာအမေရိကန်ဟာအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးဖမ်းဆီးထားတဲ့လူတွေကိုညှဉ်းပန်းနှိပ်စက်တာတွေကိုခွင့်လွှတ်မှာမဟုတ်တဲ့အကြောင်းအမေရိကန်ရဲ့ဥပဒေနဲ့နိုင်ငံတကာရဲ့သဘောတူညီချက်တွေအတွင်းကဘောင်ရီအတွင်းကပဲလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းထပ်ပြီးတော့ပြောဆိုခဲ့ပါတယ်။ဂျာမနီဝန်ကြီးချုပ် Miss Merkel ကလည်းအခုလိုအမေရိကန်နိုင်ငံသား၏ဝန်ကြီးကပြောဆိုတာတွေဟာဥရောပအတွင်းမှာအငင်းခုန်ဖြစ်နေတာတွေကိုအဆုံးသတ်သွားမှာမဟုတ်ပေမဲ့လည်းဂျာမနီနဲ့အမေရိကန်နိုင်ငံကြားကထောက်လိုင်းရေးလုပ်ငန်းတွေကတော့အကြမ်းဖက်တိုက်ခိုက်ရေးတွေမှာဆက်ပြီးတော့လှုပ်ဆောင်သွားမှာပါလို့ပြောဆိုခဲ့ပါတယ
်။ I'm very grateful to the American Secretary of State that she's reiterating.
အမေရိကန်ကနိုင်ငံတကာတတိကဝတ်အတိုင်းရပ်တည်မယ်နှိမ့်ဆက်ညှဉ်းပန်းမှုကိုပယ်ချပြီးအဲ့ဒီနောက်အမေရိကန်ရဲ့ဥပဒေတွေကိုလိုက်နာမယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးကထပ်လောင်းပြောဆိုထားတဲ့အတွက်ကျွန်မအလွန်မှုမှကျေးဇူးတင်ပါတယ်။
အခုလိုအမေရိကန်နဲ့ဂျာမနီဝန်ကြီးနှစ်ယောက်ဆွေးနွေးပွဲမှာအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်နည်းဗျူဟာတွေကိုဆွေးနွေးခဲ့ကြပြီးလေဘနွန်ဘွားဂျာမနီနိုင်ငံသားကခီအယ်မာဆရီရဲ့အမှုကိုလည်းအဓိကထားပြောဆိုဆွေးနွေးခဲ့ကြပါတယ်။အဲဒီလူဟာအမေရိကန်ထောက်လှမ်းရေးတွေကမက်ဆီဒိုနီးယားမှာ2003ခုနှစ်ကအကြမ်းဖက်သမားတွေနဲ့အဆက်အသွယ်လုပ်တဲ့ဆိုပြီးတော့ဖမ်းဆီးခံခဲ့ရတဲ့အကြောင်းနောက်ပြီးသူ့ကိုပြန်မလွတ်ပေးခင်ကအာဖဂန်နစ္စတန်ကထိန်းသိမ်းစခန်းမှာညမနှိပ်စက်ခဲ့တယ်ဆိုပြီးတော့ပြောဆိုနေပါတယ်။အဲဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးကဘာမှတုံ့ပြန်ပြီးပြောဆိုတာမရှိပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီကိစ္စဟာအမေရိကကကင်တွယ်ရမယ့်အမှုဖြစ်နိုင်ကြောင်းနဲ့အကြမ်းဖက်မှုတိုက်ချိန်လှုပ်ရှားမှုတွေအတွင်းမှာမှားယွင်းပြီးလုပ်ကင်မိတာလည်းဖြစ်နိုင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။
I did say to the chancellor that when and if mistakes are made we work very hard and
အမားတွေလုံမိခဲ့တဲ့အခါနဲ့လုံမိခဲ့တော့အဲ့ဒီအမားတွေကိုပြုပြင်မှုကျမတို့ကအမြင့်ဆုံးနဲ့အတတ်နိုင်ဆုံးဆောင်ရွက်ဖို့အထူးကြိုးစားတဲ့အကြောင်းကျမကဂျာမန်ဝန်ကြီးချုပ်ကိုပြောကြားခဲ့ပါတယ်
။ဂျာမန်ဝန်ကြီးချုပ် Miss Merkel ကို Miss Rice ကပြောတာကတော့ပြီးခဲ့တဲ့လကအီရတ်မှာဒဇာကန်အဖြစ်ဖမ်းဆီးခေါ်ခေါင်းဖော်ခေါ်ဆောင်ခံခဲ့ရတဲ့ဂျာမနီကအကူအညီပေးရေးအလုပ်သမားတူလွတ်မြောက်ရေးအတွက်အမေရိကန်နိုင်ငံကဘလို့နည်းနဲ့ဖြစ်ဖြစ်ရအောင်လှုပ်သွားပါမယ်လို့အခိုင်အမာပြောဆိုခဲ့ပါတယ်ခင်ဗျ